ကနေဒါနဲ့မြန်မာနိုင်ငံသားရေးဝန်ကြီးတွေဟာနေပြည်တော်နိုင်ငံသားရေးဝန်ကြီးဌာနရုံးမှာသတင်းစာရှင်းလင်းပွဲကျင်းပခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအစိုးရကိုထောက်ခံတဲ့အနေနဲ့ကနေဒါနိုင်ငံကအမေရိကန်ဒေါ်လာ44တန်ကူညီမယ်လို့ကနေဒါနိုင်ငံသားရေးဝန်ကြီးစတီဖိန်ဒန်ယန်ကပြောပါတယ်။ကနေဒါနိုင်ငံသားရေးဝန်ကြီးကဒီမိုကရေစီစနစ်တစ်ခုအမြင့်တွေ့ဖို့ရမှာစိန်ခေါ်မှုတွေအခက်အခဲတွေရှိတဲ့အကြောင်းပြောပါတယ
်။
ဒီမိုကရေစီဆိုတာအားလုံးပြည်စုံတဲ့စနစ်မဟုတ်ပါဘူး။မြန်မာရှင်သန်နေအောင်ကြိုးပမ်းအားထုတ်နေရတဲ့စနစ်ဖြစ်တယ်ဆိုတာကျွန်တော်တို့ကကနေဒါနိုင်ငံနဲ့နှိုင်းယှဉ်ပြီးပြောပြလိုပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ရှင်သန်မှုလိုအပ်ချက်ဟာမြန်မာနိုင်ငံအတွက်သာမကတစ်ကမ္ဘာလုံးအတွက်အရေးကြီးပါတယ်ဒီမိုကရေစီစနစ်ဆိုတာတရားထင်းနဲ့တည်ဆောက်လို့မရသလိုစိန်ခေါ်မှုတွေအခက်အခဲတွေပြင်းနဲ့ရင်ဆိုင်ရမယ့်ခရီးရှိဖြစ်ကြောင်းပြောသွားတာဖြစ်ပါတယ်နိုင်ငံသားရေးဝန်ကြီးဒေါ်အောင်ဆန်းစုကြည်ကကနေဒါနိုင်ငံရဲ့ကူညီမှုကိုဝမ်းမြောက်စွာကြိုဆိုတဲ့အကြောင်းပြောပါတယ်ကနေဒါနိုင်ငံရဲ့ကူညီမှုကိုအထူးကျေးဇူးတင်ရှိပါတယ်ကနေဒါနိုင်ငံဟာမြန်မာနိုင်ငံကိုကူညီခဲ့တာနှစ်ပေါင်းကြာပြီဖြစ်ပါတယ်အခုချိန်မှာအကူအညီအားဒီမိုကရေစီအနှစ်သာရနဲ့တန်ဖိုးတွေအမြင့်တွေလာအောင်နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်ကူညီမှာဖြစ်ပါတယ်ကျမတို့နိုင်ငံမှာနှစ်ခုစလုံးလိုအပ်နေပါတယ်နိုင်ငံရေးအရာပြောမယ်ဆိုရင်ဘလောက်အထိရှေ့ကိုတိုးတက်မှုတွေဖြစ်အောင်ကြိုးပမ်းနိုင်မလဲဆိုတာလက်တွေ့အခြေအနေကိုကြည့်ရမှာဖြစ်သလိုစီးပွားရေးအရာလဲဘလောက်အတိုင်းအတာထိသွားနိုင်မလဲဆိုတာလေ့လာရမှာဖြစ်ပါတယ်။ကနေဒါနိုင်ငံဟာကျမတို့နိုင်ငံရဲ့အခြေအနေတွေကိုတခြားနိုင်ငံတွေထက်ပိုတည်တဲ့နိုင်ငံဖြစ်တယ်လို့ပြောသွားတာပါ။နေ့လယ်ပိုင်းလောက်မှာနိုင်ငံတော်သမ္မတဦးထင်ကျော်ကကနေဒါနိုင်ငံသားရေးဝန်ကြီးကိုလက်ခံတွေ့ဆုံခဲ့ပါတယ်။အဲ့ဒီတွေ့ဆုံပွဲကိုနိုင်ငံသားရေးဝန်ကြီးဒေါ်အောင်ဆန်းစုကြည်ပြည်သားရေးဝန်ကြီးဦးဖေမြင့်တို့တက်ရောက်တာကိုတွေ့ရပါတယ်။အဲ့ဒီပွဲပြီးမှသမရာရုံးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဦးစောထေကသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်ကနေဒါနိုင်ငံရဲ့အကူအညီဟာ2011ခုနှစ်ကစပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုကူညီနေတာဖြစ်တဲ့အတွက်လာမယ့်အကူအညီဟာဒေါ်လာ၈သန်းဖြစ်တဲ့အကြောင်းပြောပါတယ
်ဒီနိုင်ငံကနေ2011ကစပြီးတော့ဗောနော်မြန်မာနိုင်ငံကိုပညာရေးကျန်းမာရေးဗောနော်ခုနပြောတဲ့လူမှုဖွံ့ဖြိုးရေးအဲ့ဒါတွေမှာအဖက်ဖက်မှာကူညီထောက်ပံ့နေတာရှိပါတယ်အဲ့ဒါနေစပြီး2011ကစပြီးလုပ်တဲ့ဟာတွေဗောနော
်ကနေဒါနိုင်ငံကမြန်မာနိုင်ငံကတောင်းသူကျောင်းသားတွေကိုပညာတော်သင်စုပြန်ပေးဖို့လက်ခံခဲ့တဲ့အကြောင်းလဲပြောပါတယ
်1980ပေါ့နော်အဲ့ကာလတွေမှာကနေဒါကဒီကဟိုမြန်မာနိုင်ငံသူတောင်းသူကျောင်းသားတွေကိုပညာသင်စုတွေအများကြီးပေးခဲ့တယ်ပေးခဲ့တဲ့ဟာတွေက1980ပြည့်နှစ်နောက်ပိုင်းကာလတွေမှာရပ်ဆိုင်းသွားတယ်ပေါ့အချိန်တွေကြောင့်အခုအစိုးရလက်ထက်ကစပြီးတော့ပညာသင်စုတွေလူငယ်တွေအဲ့ဒါနဲ့ပတ်သက်ပြီး scholarship တွေတိုးမြင့်ပေးဖို့အဲ့ဒါကိုသမ္မတကြီးကတောင်းဆိုတယ်ဟိုဘက်ကလည်းအဲ့ဒါညီနိုင်ဆောင်ရွက်သွားဖို့ပြောပါတယ
်ကနေဒါနိုင်ငံဟာ1988ခုနှစ်ဒီမိုကရေစီအရေးတော်ပေါ်နောက်ပိုင်းမှာနိုင်ငံရေးအတိုက်အခံတွေအထူးသဖြင့်ထိုင်းမြန်မာနယ်စပ်မှာအခြေဆိုင်တဲ့နိုင်ငံရေးအင်အားစုတွေကိုဒီမိုကရေစီစီမံကိန်းတွေအတွက်ငွေကြေးအကူအညီတွေနှစ်ပေါင်းများစွာကူညီခဲ့တဲ့နိုင်ငံတွေထဲမှာပါတဲ့နိုင်ငံလဲဖြစ်ပါတယ်ခင်ဗျာ